Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တော်ရှင်အားလုံးရှင်လိုက်ချမ်းမြေကြပါစေ VOA American တန်ခါနေ2019ခုနှစ်ဧပြီလ17ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ9.3 40 49ရောကနေထိုင်းယူနားဆင်နိုင်ကြတယ်လို့ VOA ရဲ့ Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆက်မွေးပါခင်ဗျာခုနှစ်ပိုင်းအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးမှာပါ
ဒီမှာကတော့ဆုမြတ်မော်ပါရှင်ဆီးရီးယားသမ္မတဘာရှာအယ်အာဆတ်အနေနဲ့အခြားကြီးဆက်ပြီးတိုင်းပြည်အနာကိုယူထားလို့မရတော့ဘူးလို့အင်ဂျီရောကပြည့်ပြတ်သားပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ် Neil Gorsuch ကိုဒီနေ့လာနေ့ကအကြမ်းတစာချိန်ဆခဲ့ပါတယ်အခုလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုစောင်းဝင်းထိုင်နဲ့ညင်ညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါခင်ဗျာသတင်းညင်ညာပြီးကြားရမယ့်ထင်ပါဆိုရင်တော့
应该说刚刚在签署的九个信里边包括常签署的桌面
第一个我要求你的人怎么了吴天骄呢怎么了习近平的希望吗你妈第二个保证你这个国人们也脱下来的人了吗比如说我拿身家吧没大兵太明白你这个而且你比如说美国比方说第二次都要没有人呢第二个就第二个就一定将杀的事情你给我拿身家吗比如说အပစင်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့ကုစုံဝင်းလှိုင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
ဆီးရီးယားသမ္မတဘာရှာအယ်အာဆတ်အနေနဲ့အကြကြီးဆက်ပြီးတော့တိုင်းပြည်အာဏာကိုယူထားလို့မရတော့ဘူးလို့အင်ဂျီရောကပြက်ပြက်သားသားပြောကြားလိုက်ပါတယ်အာဆတ်အုပ်ချုပ်နေတဲ့၍တည်ငြိမ်အေးချမ်းတဲ့ဆီးရီးယားနိုင်ငံကိုမြင်ရမှာမဟုတ်ဘူးလို့အင်ဂျီရောပြောခွင့်ရသူရှွန်စပိုက်ဆာကဒီနေ့လာနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါဆီးရီးယားမှာ IS စစ်သွေးကြွတွေကိုချိန်မုံဖို့ကအမေရိကန်ရဲ့အထူးကဦးစားပေးဖြစ်ပြီးတော့ IS တွေကိုချိန်မုံနိုင်ပြီဆိုရင်တော့ခေါင်းဆောင်အပြောင်းအလဲဖြစ်မဲ့အခြေအနေကိုဖန်တီးပေးရမယ်လို့သူကပြောကြားခဲ့ပါတယ်။အခု9နှစ်ထဲဝင်လာနေပြီဖြစ်တဲ့ဆီးရီးယားပြည်တွင်းစစ်ပွဲကိုအဆုံးသတ်အောင်လုပ်ရမှာကရည်ရွယ်ချက်တစ်ခုဖြစ်ပြီးတော့ဆီးရီးယားပြည်သူတွေတခြားနိုင်ငံတွေကိုထွက်ပြေးစရာမလိုအောင်လို့ဆီးရီးယားနိုင်ငံထဲမှာပဲလုံခြုံတဲ့နေရာတစ်ခုဖန်တီးပေးရမှာဖြစ်တယ်လို့အင်ဂျီရောပြောခွင့်ရသူကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုကဆီးရီးယားအစိုးရလက်ထက်အခြေစိုက်စခန်းကိုဒုံးကျည်နဲ့ပြစ်ခတ်တိုက်ခတ်ခဲ့တဲ့အတွက်ကမ္ဘာ့ခေါင်းဆောင်တွေရဲ့ထောက်ခံမှုရရှိဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကစီစဉ်နေပြီးကုပ္ပူတီတွေကိုတိုက်ခိုက်တပ်ဖြတ်တဲ့ကမ္ဘာ့အစိုးရအုံဖိနစ်အုပ်ချုပ်သူကိုရင်ဆိုင်သွားမဲ့အမေရိကန်ရဲ့တာဏိထံအသစ်ကိုတင်းနှင်းလာနေကပြောကြားလိုက်ပါတယ်။အီတလီနိုင်ငံမှာကျင်းပနေတဲ့ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့နိုင်ငံရဲ့ဝန်ကြီးများဆွေးနွေးပွဲကိုတက်ရောက်နေတဲ့ဝန်ကြီးတလာဆန်ဟာဒုတိယကမ္ဘာစစ်တုန်းကအရသာ900ကျော်ကိုနာဇီတွေကတပ်ဖြတ်ခဲ့တဲ့တပ်စခန်းကျေးရွာမှာလွမ်းသူပန်းခွေချခဲ့ပါတယ်။လူပေါင်းဒါဇင်ပေါင်းများစွာသေဆုံးပြီးနောက်ထပ်ရာနဲ့ချီထိခိုက်ဒဏ်ရာရခဲ့တဲ့ဆီးရီးယားအစိုးရရဲ့ဓာတုလက်နက်နဲ့ပြစ်ခတ်တိုက်ခတ်ခဲ့တဲ့လူရက်ကိုလက်တုံပြန်တဲ့အနေနဲ့အမေရိကန်ကဒုံးကျည်နဲ့ပြစ်ခတ်တိုက်ခတ်ခဲ့တဲ့ကိစ္စကိုဝန်ကြီးတလာဆန်ကရည်ညွှန်းပြောကြားလိုက်တာဖြစ်ပါတယ်။အခုသတင်းပေးပါနောက်ပိုင်းမှာရုရှားနိုင်ငံမော်စကိုမြို့ကိုသွားပြီးဆီးရီးယားသမ္မတဘာရှားအာဆတ်ကိုရုရှားကထောက်ပံ့ပေးနေတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံခြားရေးဝန်ကြီးဆာဂျီလာဖရွန်နဲ့မဆွေးနွေးခင်ဝန်ကြီးတလာဆန်ဟာကမ္ဘာ့ဆက်မှုထိပ်သီးနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့ပထမဆုံးအကြိမ်တွေ့ဆုံပြီးအမေရိကန်ကစီးရီးယားအပေါ်စီးရီးယားလက်တုံပြန်ခဲ့တဲ့ကိစ္စကိုထောက်ခံမှုရရှိရေးအတွက်ကြိုးပမ်းသွားမှာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်ရဲ့113ရောက်မြောက်တရားသူကြီးအဖြစ် Neil Gorsuch တနင်္လာနေ့ကကျန်းသစ်စာချိန်ဆခဲ့ပါတယ်။အင်ဂျီရောနှင်းစီဆံမြက်ခင်းပြင်မှာလုပ်ခဲ့တဲ့ကျန်းချိန်ပွဲမှာတရားသူကြီးတဲ့ Gorsuch ကအမေရိကန်ရဲ့ဖွဲ့စည်းပုံနဲ့ဥပဒေတွေကိုအတက်နိုင်ဆုံးတစ္ဆာရှိရှိဆောင်ထင်းကာကွယ်သွားမယ်လို့ကတိပြုခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ကလည်း Mr. Gorsuch ဟာ American ဖွဲ့စည်းပုံနဲ့မကAmerican နောက်မျိုးဆက်များစွာအထူးကိုအကာအကွယ်ပေးမဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်မယ်လို့ယုံကြည်ကြောင်းပြောကြားခဲ့ပါတယ်။အသက်49နှစ်အရွယ် Conservative တရားသူကြီး Neil Gorsuch ကိုနိုင်ငံတော်တရားသူကြီးတရားရုံးချုပ်တရားသူကြီးတယောက်အဖြစ်ခန့်အပ်နိုင်မှုဟာသမ္မတဒေါ်နယ်ထရမ့်အတွက်ကြီးမားတဲ့နိုင်ငံရေးအရအောင်မြင်မှုကြီးတစ်ခုဖြစ်ပါတယ်။လွန်ခဲ့တဲ့14လကတရားသူကြီး Antonin Scalia ကွယ်လွန်သွားပြီးခဲ့တဲ့ကအခုမှတရားသူကြီးတစ်ကိုအစားထိုးခန့်အပ်နိုင်တာလည်းဖြစ်ပါတယ်။ရာသက်ပံတရားသူကြီး၉ယောက်နဲ့ဖွဲ့စည်းထားတဲ့ American ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်မှာအခုဆိုရင် Conservative တရားသူကြီး၅ယောက် Liberal တရားသူကြီး၄ယောက်ဖြစ်သွားပြီးမို့ Conservative တွေဘက်ကတမဲအသားဖြစ်သွားပါတယ်ရှင်
။ California ပြည်နယ်အတွင်းကမူလာရန်ကြောင့်တစ်ခုမှတနက်နဲ့ပြစ်ခတ်မှုဖြစ်သွားခဲ့တဲ့အတွက်လူကြီး၂ဦးသေဆုံးပြီးကျောင်းသား၂ဦးလည်းပြင်းထန်စွာဒဏ်ရာရသွားခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဆန်ဘာနာဒီနိုမြို့မှာရှိတဲ့ North Park Elementary ကျောင်းကစာသင်ကျောင်းတွေကိုအမျိုးသားတအူးတနင်္လာနေ့ကဝင်ရောက်ခဲ့ပြီးအတန်းထဲမှာရှိတဲ့ကျောင်းဆရာမတအူးကို ตนั้นเนี่ยปิตตะปีตุกโกตุแลตนั้นเนี่ยปิตตะตั้วกันเลยลูกอานาบายนี่ก็ပြောပါတယ်တန်ရရရသွားတဲ့အကြောင်းသားနှစ်ဦးကိုတော့တနတမကပြစ်မှထားခဲ့ပုံမရဘူးလို့လဲအာနာဘိုင်နီကပြောပါတယ်ဒီဖြစ်ရဟာလောက်ကြံတက်ဖြတ်ပြီးတေချောင်းကြံစီတဲ့ဖြစ်ရလို့ယူဆရကြောင်းစာပါဏဒီနိုရဲ့တပ်ဖွဲ့အကြီးကဲကတွစ်တာလူမှုကွန်ရက်ကတစဉ်ပြောပါတယ်ဖြစ်ကတူနဲ့ပြစ်ခံရတဲ့အကြောင်းဆရာမအကြားဘလို
ဒီဝေဘီကတည်းကမနေ့ဖြန်မြမပါတာစစ်စစ်လေးကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32ကီလိုဟတ်စ်93နဲ့ကီလိုဟတ်စ်96လေး33ညာလိုင်းဒိုမီတာ48ကီလိုဟတ်စ်69နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190ကီလိုဟတ်စ်တင်ကားခွန်အားတို့ကနေထုံနေပေးနေပါတယ်ရှင်။
အင်္ဂါနေ့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံမှာတရုတ်ရဲ့အငင်းပွားစရာမြစ်ဆုံရေကာတာနဲ့ပတ်သက်လို့နှစ်ဖက်ကြားသဘောတူညီမှုရရှိထားပြီလို့တရုတ်အစိုးရဘက်ကပြောကြားလိုက်ပါတယ်။ဘေကျင်းမြို့တော်မှာရောက်နေတဲ့မြန်မာသမ္မတဦးထင်ကျော်နဲ့တရုတ်သမ္မတရှီချင်းပင်တရုတ်ဝန်ကြီးချုပ်လီကဲချောင်းတို့နဲ့တနင်္လာနေ့ကတွေ့ဆုံအပြီးမှာ နိုင်ငံဆက်ဆံရေးတိုးတက်ဖို့အထောက်အကူပြုမယ်နှစ်နိုင်ငံလုံးအတွက်မနစ်နာစီမဲ့တင်တော်တဲ့နီလန်းကိုရွေးချယ်ဖို့နှစ်ဖက်လုံးသဘောတူခဲ့ကြတယ်လို့တရုတ်ဒုတိယဝန်ကြီးလျူဇာမန်ကသတင်းတောင်တွေကိုပြောကြားခဲ့တာပါဒါပေမဲ့နှစ်ဖက်လုံးအကျိုးစီစဉ်မဲ့ဘလို့သဘောတူညီမှုမျိုးလဲဆိုတာကိုတော့သူကရှင်းပြခဲ့ခြင်းမရှိပါဘူး
တရုတ်နိုင်ငံကိုခြောက်ရကြတွားရောက်နေတဲ့သမရဦးထင်ကျော်ရဲ့ခီးစဉ်ကတော့ဒီကနေ့ဧပြီလ17ရက်နေ့မှာအဆုံးသတ်မှာဖြစ်ပါတယ်။မေလာလေးကြရင်တော့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တရုတ်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်ရှင်။UWSA ဝါပီသစ်စီညီညွတ်ရေးတပ်ဖွဲ့ရဲ့လာရှုဆက်ဆံရေးရုံးကိုဧပြီလ17ရက်နေ့မှာဒေသခံရဲတပ်ဖွဲ့ကဝင်ရောက်ရှာဖွေရမှာထောင်နဲ ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွ ဒီကနေ့ကတော့ဒီအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ယဒူလူအစီအစဉ်သိစဉ်ညွှန်ရေးတပ်ဖွဲ့ဟာတောင်ကိုရာ89ခုနှစ်နောက်ပိုင်းဗမာပြည်ကွန်မြူနတီပါတီကနေခွဲထွက်လာခဲ့တဲ့လက်နက်ကိုင်အဖွဲ့ဖြစ်ပြီး89ခုနှစ်နောက်ပိုင်းမှာအရင်စစ်အစိုးရနဝတလက်ထက်မှာအပြည့်အဝနိုင်ငံရေးရယူခဲ့တဲ့အဖွဲ့ဖြစ်ပါတယ်။
2018年2月23日，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅甸内战胜，缅
ကျောင်းသားတွေအနေနဲ့မြန်မာမျိုးတက္ကသိုလ်CUNY နဲ့ Associate Scholarship Program Assignment Pinya Tin Taupanji Assisin Lu Mi Betare D Assisin Deha Tining Niga A Deep Bila De Natanta Sashakuni Pine Budget Tema Ted Twin Taji Aya Pipo Larawa Natan Sakuna Kuni Uya Di Pinya Dinema Satime Assisin Aya Dollar Wing Midazu to Ku Dwin Dollar Wing with the thing out she threw in a car made Pinya Tin Jagu Yajama Pipare.
Direct from Washington.
ဒီတရားနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းနိုင်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုတော့တရုတ်မြန်မာနိုင်ငံအရေးသတင်းလွှာကိုဆက်ပါမယ် 丢他们了习近平也配家境的超越家能够能黑人去丢能够要求你他们了无天教呢他们了习近平的那无法一比拉实验的没那个以南白兰的保证你这把我的保证你这口口的人们也突破过这要开家吧的你从谁给上来不得路啊咯那无那配就是这边的保证你这也是一个的叫就苏亚也单位系统的表吧的比如说我做文章电表他话的那是吗可能
第五年的马南安家十三亿的多面上月也预约着呢那个他们的五天叫是你到苏苏人的你妈故事来配合第五年我一比拉超人的游戏多加了批把的其实沙白马罗他们的五天叫五少年你妈故事来配合第五年的对我一把的你的多要离了给家把的明天一比拉十一年马罗他们的五天叫过第五年的习近平啊那个看到的高中女亲就做给他们你妈故事来配合库路配家的对接触点叫他们的五天叫个他们的习近平我就加给把的
第五
天是那年的时候，每次都有他们一定会被感谢的收养，来收养，这个没有，就这样的嘛。第五天嘛，习近平讲嘞，他们那五天照顾接触点将比较加给把的。哎，那嘛咯，那那个哪来没啥种哪里个，那么也突破个抗战的乌队要开家把的。那那个第五年，国民媒体暴露你的云南人白兰西门跟安阳庄港台湖南一队，那那个保住啥结果？那么也脱个奖，阿弟那么也脱不一笔嘛？第二度第二那个家有问题，刘江明啊，北京有马的领导这个比较加吧的？
应该说，刚刚在签署的九个协议里边，包括全签署这个中缅石油管道协议。
第二年嘛，云南白兰地少爷把我们保住你这国库库被那么也脱来吧的？第二年嘛，云南白兰哈，这去年阿里个罗地少比你吧比，过没有你嘛？第二所以个云南确实用地少比吧比，云南白兰给咱那不得了嘞，那片边上虽然云南木里路少你个家吧嘞，人嘛土皮人嘞，地白兰个嘞，云南的里面点波罗嘛皮吧嘞。
一看边呢，木贵呢，曼德雷当地大吉的一边，相片呢对个拉修呢，木色苗罗个皮比，云南边呢对个过没有地在上边买。ဒီပိုင်လိုင်းစီမံကိန်းကြောင့်ပိုင်လိုင်းတည်ဆောက်မဲ့လမ်းတစ်လျှောက်မှာနေထိုင်ကြတဲ့မြန်မာနိုင်ငံအတွင်းကဒေသခံတွေသူတို့နေရာတွေကနေစွန့်ခွာပေးခဲ့ကြရပါတယ်။အခုလိုတရုတ်နဲ့မြန်မာနိုင်ငံကြားရေနံပိုင်လိုင်းသဘောတူညီချက်ကိုလက်မှတ်ရေးထိုးလိုက်ခြင်းအပြင်မိုင်၄၈၀နီးပါးရှည်လျားတဲ့ရေနံပိုင်လိုင်းကနေတရားဝင်ရေနံတင်ပို့မှုတွေစတင်လှုပ်ဆောင်နိုင်တော့မှာဖြစ်ပါတယ်။အမေရိကန်ဒေါ်လာ $1.5 ဘီလီယံအကုန်ချခံတည်ဆောက်ပြီးစီးပြီးမှနှစ်နှစ်လောက်ဒီတိုင်းရထားခဲ့ရတဲ့ဒီရင်နံပိုင်လန်းကနေတရုတ်နိုင်ငံကလိုအပ်တဲ့ရင်နံတွေကိုတင်ပို့ပေးနိုင်မှာဖြစ်ပါတယ်။အာဖရိကနဲ့အရှေ့အလယ်ပိုင်းကနေတရုတ်ပြည်ကိုတင်ပို့မဲ့ရင်နံတွေကိုမလက်ကရေးလက်ကြားကိုဖြတ်စရာမလိုတော့ပဲကြောက်ဖြူရင်နဲ့စီမံကိန်းကနေမြန်မာနိုင်ငံကိုဖြတ်ပြီးတရုတ်နိုင်ငံကိုဖြန့်လန်းကနေတင်ပို့တာဖြစ်တာကြောင့်တရုတ်အစိုးရအတွက်အချိန်နဲ့ကုန်ကျစရိတ်အများကြီးတက်တာစေမှာဖြစ်ပါတယ်။ဒီရင်နံပိုင်လိုင်းတည်ဆောက်မှုလုပ်ငန်းမှာအရင်အနည်းဝေစုအဖြစ်တရုတ်အစိုးရလက်အောက်ခံအရှေ့တောင်အာရှရင်နံစိမ်းပိုင်လိုင်းကုမ္ပဏီလီမိတက်စီကော့ပ်က 50.900 ခန်းနှုန်းမြန်မာအစိုးရအမိုဂျီအီက 49.100 ခန်းနှုန်းပိုင်ဆိုင်တာဖြစ်ပါတယ်။သမ္မတဦးသိန်းစိန်လက်ထက် 2012 ခုနှစ်ကရဆိုင်ထားခဲ့တဲ့အမေရိကန်ဒေါ်လာ 3.6 ဘီလီယံကုန်ချခံတည်ဆောက်မဲ့မြစ်ဆုံဆယ်ရေအားလျက်စစ်စီမံကိန်းနဲ့ပတ်သက်လို့တော့တရုတ်နဲ့မြန်မာနိုင်ငံအကျိုးရှိစေမဲ့သဘောတူညီချက်ရရှိခဲ့တယ်ဆိုတာကလွဲလို့သဘောတူညီချက်အသေးစိတ်ကိုဒုတိယနိုင်ငံသားဝန်ကြီးလူဇံမင်းကပြောကြားခဲ့ခြင်းမရှိပါဘူး
။မြန်မာတော့基本达成共识，有双方都表现了共同的积极愿望，就是说，
你首先给上来不得了个了，那人家对你的德国上那里其他家人呢，你这个德国对你这也是给吧的。你首先虽然跟我家产他给他姑说，俺那叫超能力吧，许多吧比，那人家十三一个超过标准没，那我那派江西人没等到的德国对你这千万的嘛的。
မြစ်ဆုံဆယ်တိဆောက်မဲ့စီမံကိန်းကိုတရုတ်နဲ့မြန်မာအကြားအကျိုးတူနားလည်မှုရယူပြီးဖျက်သိမ်းတော့မဲ့အလားအလာရှိနေကြောင်းသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ကချင်ချင်းကြီးအကွန်ရက်ကဒေါက်ခွန်ကြာကသူ့ရဲ့အမြင်သဘောထားကိုအခုလိုပြောပြပါတယ
်။ဆယ်မိနစ်တုန်းကစပါဒီယူနန်ကိုတွားလည်ခဲ့ပါတယ်စီးပီးယားယူနန်ပြတ်သွားတွေ့ခဲ့ပါတယ်။အဲ့ချိန်ကြီးကနေစူးစားနေတာကတော့ဒီနိုင်ငံရေးရဖြစ်ရှင်းဖို့နဲ့စီးပွားရေးရဖြစ်ရှင်းဖို့လို့ပြောတာဖြစ်တယ်ပေါ့။အဲ့တော့အကယ်၍ပြအခုလောလောဆယ်တရားကိုနိုင်ငံရေးရဖြစ်ရှင်းနေဆိုရင်ဒီအရောဘလူနီနဲ့ဖြည့်ရှင်းတယ်လဲဆိုတော့ကျမတို့အတွက်အင်တာဆိုရင်ပါလေ။ဘာဖြစ်လို့လဲဆိုရင်မြစ်ဆုံဆယ်ကိုရပ်ဆိုင်လိုက်ပြီးတခြားတစ်ခုခုကိုအစားထိုးတာဒါမှမဟုတ်လို့ရှိရင်နိုင်ငံသားတွေအတွက်မြစ်ဆုံလိုမျိုးပဲတံပိုးရှိပြီးမှအရေးကြီးတဲ့ကိစ္စတစ်ခုခုနဲ့လဲလှယ်လိုက်နေပါလေ။ ตุ๊ดยาตะคู่อณีเนี่ยตารอจีอะคู่มิสงไม่ลุเตะด้วยจองมาจิชาตะคู่คู่จองจีနိုင်ငံသားတွေမတိရွဲ့နဲ့နောက်ထပ်တလူတိုင်းစင်ချပေးရမျိုးတော့မလုပ်တင်တော့ဘူးလို့ယူဆတယ်။ဘာဖြစ်လို့လဲဆိုရင်တော့ဒီလိုမျိုးလုပ်လို့ရှင်အကယ်၍မြတ်တိုင်းလူပြည်သားတွေလိုအပ်တာနဲ့လူချင်တာနဲ့မကိုက်နေဘူးဆိုရင်အခုမိစုံဆယ်လိုပဲနောက်တစ်ခါပြန်ဆောင်ရမှာပြန်ကြုံရမှာဖြစ်ပါတယ်ရှင်။နိုင်ငံတော်သမ
တွေအတွင်းနိုင်ငံပေါင်းများစွာပါဝင်မဲ့တရုတ်နိုင်ငံရဲ့ပိုလမကြီးနဲ့ခါပတ်လမကြီးတည်ဆောက်မှုစီမံကိန်းတွေမှာမြန်မာနိုင်ငံပါဝင်ရေးကိစ္စအဓိကထားဆွေးနွေးနိုင်တယ်လို့လေ့လာသူတွေကသုံးသပ်ပြောဆိုကြပါတယ်ခင်ဗျာ
။ကုစောဝင်းလိုင်ပြောပြသွားတာဖြစ်ပါတယ်။အခုတော့ထိုင်းမြန်မာနယ်စပ်ကသတင်းလွှာတဲ့ပုဂ္ဂိုလ်ဆက်ပါမယ်။ဒီအပိုင်းအတွင်းထိုင်းမြန်မာနယ်စပ်မင်းဆောင်မျိုးကနေတစ်ဆင့်တကြံကာလနေရက်ပြန်မြန်မာတချို့ဟာနိုင်ငံဦးလက်မှတ်တွေမှာဗီဇာတက်တန်းကုန်ဆုံးနေကြတယ်အလေဗီဇာနဲ့လာပြီးတော့အလွတ်လွတ်ခွင့်လက်မှတ်မရှိကြတဲ့အထောက်ထားလက်မှတ်မပြည့်စုံတာတွေကြောင့်ဒဏ်ငွေတက်ရိုက်ခံရပြီးတော့ပြည်ဝင်ခွင့်နှစ်နှစ်ကနေ၅နှစ်အထိပိတ်ခံရတာတွေနဲ့ကြုံနေရပါတယ်အကြောင်းစုံကို VOE သတင်းတောက်မအေးမာကသတင်းပေးပို့ထားတာကိုနားဆင်ကြည့်ပါခင်ဗျာ
ထိုင်းနိုင်ငံမှာအလုတ်လာလုံနေကြတဲ့ရွှေပြောင်းမြန်မာအလုပ်သမားတွေဟာကြံကြံကာလအတွင်းနေရက်ပြောင်းတဲ့အခါမှာသူတို့ကင်ဆောင်ထားတဲ့နိုင်ငံကူးလက်မှတ်အမျိုးအစားအထောက်အထားလိုအပ်ချက်တွေပေါ်မူတည်ပြီးနေဆက်စစ်ဆေးရေးဂိတ်ကနေဖမ်းဆီးမှုတွေကိုဒီရက်ပိုင်းတွေမှာကြုံနေကြရတာပါ။ကြံကိုပြင်ရတဲ့မြန်မာရွှေပြောင်းလူသမားတချို့ကိုဖမ်းဆီးစစ်ဆေးပြီးတရားရုံးတင်ဒဏ်ငွေရိုက်ခါထိုင်းပြည်ရဲ့ဝန်ကြီးဌာနကနေပြည်ဝင်ခွင့်ပိတ်ပင်တာတွေကိုလုပ်တာခံခဲ့ရကြောင်းမြန်မာနိုင်ငံသားတဦးကပြောပြပါတယ်
။ငါအပြင်နဲ့၄ယောက်ကိုထိုင်းနိုင်ငံပြည်ဝင်ခွင့်ပိတ်လိုက်တာပေါ့ဗျာ။ငါနဲ့ပိတ်လိုက်တယ်။တကယ်တော့ပြည်ကျင်းနဲ့ထွက်ရမယ်မလား။ပြည်ကျင်းမရဘူး။ PV နဲ့ပဲပိတ်တယ်။အဲ့ဒါတွေဝတ်ပါမင်းမရဘူး။နောက်လည်းအဲ့ဒီ PV တွေကနောက်ကျရှေ့ဆက်ပြီးတော့အဲ့လိုပြည်ဝင်ခွင့်ပိတ်ခံရမယ့်လူတွေအများကြီးရှိပါတယ်ခင်ဗျာ။ကလေးတွေကသူကကြံလဲဖြစ်တယ်၊မဖြစ်တဲ့ကြံကျင်ရတယ်ပေါ့နော်။သူကအဲ့ဒါဆိုတော့ပတ်စပို့လည်းရကျင်ရတာပေါ့နော်။ပတ်စပို့ရှိရင်ပါကောင်းတယ်ပေါ့။သွားလို့ရလေရတယ်။ဒီဘတ်ကတ်ဆိုရင်တော့သူကကျောင်းနေမိကတ်တာလာရှိတာဟုတ်ပတ်စပို့ရကျင်စောနဲ့လူတွေကအဲပွဲစားရင်တော့ပါကုန်တာပေါ့ဒါကြောင့်ပတ်စပို့ရရပြီးပြီပြီပြီပြီပြီပြီလည်းသူတို့မသိဘူးပြီချေလည်းသူတို့မသိဘူးသူစောင်းထဲမှာဗီဇာရသွားတာကိုသူကပိတ်တိဖြစ်နေတာလေ
ပြီဝီဆိုတဲ့နိုင်ငံကူးလက်မှတ်ကတော့အလဲဗီဇာနဲ့လာတဲ့သူတွေကင်ဆောင်တဲ့နိုင်ငံကူးလက်မှတ်ဖြစ်ပြီးပြီချေကတော့အလုတ်လုပ်ခွင့်ဗီဇာနဲ့လာကြသူတွေဖြစ်ပါတယ်ပွဲစားတွေကအလုတ်သမားတွေကိုအလဲဗီဇာတွေနဲ့ခေါ်လာကြပြီးလုပ်ငန်းခွင်တွေကိုပို့လိုက်ကြတာကြောင့်နိုင်ငံကူးလက်မှတ်မှာဗီဇာတက်တန်းကုန်သွားကြသူတွေလည်းရှိနေတာပါ။တချို့ကတော့ထိုင်းနိုင်ငံကလုတ်ပေးတဲ့ပန်းရောင်ဘက်ကအလုပ်လုပ်ခွင့်လက်မှတ်လုပ်ထားသူတွေဟာပွဲစားတွေကနေတဆင့်နိုင်ငံကူးလက်မှတ်တွေကိုပြောင်းလဲလုပ်တဲ့အခါမှာလည်းဗီဇာတက်တန်းလိုအပ်ချက်တွေကိုနားမလည်တဲ့အတွက်အလုပ်လုပ်ခွင့်ဗီဇာမပါတာတွေကြောင့်ဖမ်းဆီးခံရပြီးပြည်ဝင်ခွင့်ပိတ်ပင်တာတွေကိုကြုံခဲ့ရတယ်လို့လည်းဆိုပါတယ
်။ဘက်ကစလုတ်ပေးတုန်းကဗီဇာဝိုင်းရပါတယ်ဝက်ပမေးကဝိုင်းရပါတယ်ခင်ဗျအဲ့တော့စာအုပ်နဲ့ချိန်လိုက်တဲ့အချိန်မှာဒီစာအုပ်တဲ့ဟိုလုံသမားတွေထင်တာဒီဘတ်ကတ်တဲ့ဟာဝက်ပမေးကပါဝါလိမ့်မယ်လို့သူကထင်ပြီးတော့အခုလိုဖြစ်သွားတာဘတ်ကတ်ထဲမှာဝိုင်းရရထားတယ်ဗီဇာထုတ်တဲ့အချိန်မှာဗီဇာထုတ်ပြီးတာနဲ့ဝက်ပမေးလုံးရမလို့ဘူးတနေ့နေလို့ရတယ်ဆိုပြီးအဲ့လိုနေတာ
နောက်တစ်မျိုးကတော့ဗီဇာလည်းအပြည့်စုံရှိပေမဲ့လွှဲပြောင်းစာရွက်ဆိုတဲ့အထောက်အထားကိုမလုပ်ခဲ့တာကြောင့်လဲဖမ်းဆီးခံရပြီးနှစ်လိုက်ပြည်ဝင်ခွင့်ပိတ်ပင်တာကိုကြုံခဲ့ရတယ်လို့လည်းအလုသမားရေးဆောင်ရွက်နေတဲ့ AAC အဖွဲ့ကကိုရဲမင်းကလည်းပြောပါတယ်
။ဟိုဝပမေလေးကိုကျွန်တော်ပတ်ဖို့ရပြောင်းထည့်ပြီဆိုတဲ့ဆာရွက်လေးတရားတန်လေးမလုပ်တဲ့အတွက်ဖမ်းတာ။၅နှစ်တို့၃နှစ်တို့မတူနှစ်တွေတော့မတူဘူးမှန်
း။ထိုင်းနိုင်ငံတွင်းမှာအထောက်အထားလက်မှတ်တွေလုပ်တဲ့အခါမှာလက်စည်ကြောင်းစလုံးကိုလက်ပွေယူတာတွေဓာတ်ပုံမှတ်တမ်းတွေယူထားတာတွေကြောင့်ပြည်ဝင်ခွင့်ပိတ်ပင်ခံရတဲ့တက်တမ်းမပြည့်ခင်ထိုင်းနိုင်ငံမှာထပ်ပြီးအလုလာလုပ်ဖို့အတွက်တော့အခက်အခဲတွေရှိသွားပါပြီ။ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းလူသမား3တန်းကနေ4တန်းလောက်ထိအလုလာလုပ်နေကြပြီးအထောက်အထားလက်မှတ်ကင်ဆောင်ထားသူတွေကတော့သိန်းကျန်းလောက်ပဲရှိကြပါတယ်ရှင်
။မအေးမှပြောပြသွားတော့ပါအခုတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုဆက်ပါမယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးတစ်ဖြစ်လာတဲ့နီလ်ဂေါ်ဆာအမေရိကန်ဖွဲ့စည်းပုံဥပဒေကိုစောင့်ထိန်ကာကွယ်သွားမယ်လို့ကတိပြုခဲ့ပါတယ်။နိုင်ငံတော်တရားရုံးချုပ်မှာ14လကြာလစ်လပ်နေတဲ့တရားသူကြီးနေရာအတွက် Conservative တရားသူကြီးနီလ်ဂေါ်ဆာ့ချ်ကတင်းလာလေးမှာကြမ်းတစ်စာကျင်းဆိုပြီးတော့တာဝန်ယူခဲ့တာဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်မှာအခုဆိုရင် Conservative တရားသူကြီး9ယောက် Liberal တရားသူကြီး4ယောက်ဖြစ်သွားပြီးမို့ကြားနာဆုံးဖြတ်မှုတွေပေါ်ဘလို့အကျိုးတရားမှုတွေရှိလာနိုင်ပါတယ်လဲဆိုတာကိုမတ်စုမြတ်မွန်ကစူးစီးတင်ပြပါလိမ့်မယ်ခင်ဗျာ။
Colorado Pinia Piranzu Yugan Diayonga Diatuji, at the Lisa Gunia Yuan Neil Gossicha, American Piranzu Nangano Diayong Joe, Diatasat Dongyang Yau Diatuji, Chilagabi, America Chandra Doma, Pigate Taujaniga, Mayam Yazuni, a deep future Yaga Pidia now, Ibrahasa yet Nila Nirunga, Nangano Diayong Joe Diatuji, Pier Neil Gossich, Gentisa, Jing Sogevari, Midazu when we net Dita Janjang Wego, Diayong Joe Mamine, a Swabanga Loke Biro, and Yapi do Shima Pilo de Janjang Wego.
Justice Gorsuch, you are now entrusted with the sacred duty of defending our Constitution.
Tianduji Gossett and in American Piranzu, Pazibongo, Kagwe, Sansuyame, Jimia Tawongo, Yongjizwa, Pea Kangiababi, Amyomin Shibi, Pemelai, Nyatare, Tiaduji Tia people, Ubede Takamope, Ubede Rene and Yitawan Tansambo, American Bidure Gorai, Turune Sine Kesarima, Turu go by Sumpia Quenchi on Kagwe Bibu, American Tananga Lunga, Myolin Tabare.
I will never forget that to whom much is given, much will be expected. And I promise you that I will do all my powers permit to be a faithful servant of the Constitution and laws.
ဒီနိုင်ငံရဲ့ဖွဲ့စည်းပုံနဲ့ဥပဒေတွေကိုအတတ်နိုင်ဆုံးတစ္ဆာရှိစွာစောင့်ထင်းကာကွယ်သွားမယ်လို့တစ္ဆာပြုပါတယ်။အင်မီရိုနင်းစီဇံမြခင်ပြင်ကစံချိန်ပွဲမှာသူ့ကိုတစ္ဆာတိုင်ပေးခဲ့သူကတော့နိုင်ငံတော်တရားရုံးချုပ်တရားသူကြီးတယောက်ဖြစ်တဲ့အန်တိုနီကနေဒီဖြစ်ပါတယ်။မစ္စတာဂေါ့ဆစ်ရှင်းနေဖြစ်ခါစားတော့ကမစ္စတာကနေဒီစီမှာဆေးရဖြစ်နေတာဝန်ထမ်းဆောင်ခဲ့ မှာဖြစ်ပါတယ်နိုင်ငံတော်တရားရုံးချုပ်ကအဆုံးဖြတ်ပေးရမယ့်ကိစ္စတွေထဲမှာကိုယ့်ရဲ့အိမ်ရှိမှာလက်နဲ့ကိုင်ဆောင်ခွင့်ပြုခွင့်ကိုအမေရိကန်ဖွဲ့စည်းပုံဒုတိယပြင်ဆင်ချက်ထဲမှာထည့်တင်မတင်ကိစ္စလိင်တူဇုံတွဲတွေရဲ့မင်္ဂလာပွဲတွေမှာဝန်ဆောင်မှုပေးဖို့စီးပွားရေးလုပ်ငန်းတွေကငင်းပိုင်ခွင့်ရှိမရှိစတဲ့ကိစ္စတွေပါဝင်ပါတယ်Conservative တရားသူကြီး9ယောက် Liberal တရားသူကြီး4ယောက်ပါတဲ့နိုင်ငံတော်တရားရုံးချုပ်မှာ Conservative တွေဘက်ကတမဲတာသွားပြီးမို့အရင်တုန်းကရှေ့မတိုးနောက်မဆုတ်ဖြစ်နေတဲ့အမှုတွေကိုလည်းပြန်လည်ကြားနာဆုံးဖြတ်နိုင်တယ်လို့နိုင်ငံရေးအကဲခတ်တချို့ကပြောပါတယ်။ရာသပ်ပန်တရားသူကြီး9ယောက်နဲ့ဖွဲ့စည်းထားတဲ့ American ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်မှာလွန်ခဲ့တဲ့တစ်နှစ်ကျော်က Conservative တရားသူကြီး Antonin Scalia ကွဲလွန်သွားပြီးကတည်းကအခုမှသူ့နေရာကိုတရားသူကြီး Neil Gorsuch နဲ့အစားထိုးခန့်အပ်နိုင်တာဖြစ်ပါတယ်။သမ္မတဘရက်အိုဘားမားလက်ထက်ကအဆိုပြုခဲ့တဲ့ Liberal တရားသူကြီးကို Republican အများစုလွှမ်းမိုးထားတဲ့လွှတ်တော်မှာခန့်အပ်တဲ့မတင်ဆွေးနွေးတဲ့အဆင့်အောင်မရောက်ခဲ့ပါဘူး။ Mr. Gorsuch ကိုအထက်လွှတ်တော်မှာမဲခွဲအတီးပြုတ်နိုင်ရေးအတွက်ကိုလည်း Republican အများစုလွှမ်းမိုးထားတဲ့အထက်လွှတ်တော်မှာမဲခွဲတဲ့စည်းကမ်းကိုပြင်ဆင်ခဲ့ရတာပါ။ပုံမှန်အားဖြင့်နိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်အတည်ပြုနိုင်ဖို့အတွက်ထောက်ခံမဲ60လိုအပ်တာပါဒါပေမဲ့ဒီမိုကရက်အထက်လွှတ်တော်အမတ်အားလုံးကကန့်ကွက်ခဲ့တာကြောင့်မဲ60မရနိုင်တဲ့အတွက်မဲအများအသာရရင်အတည်ပြုနိုင်တယ်လို့စည်းကမ်းကိုပြင်ခဲ့တာဖြစ်ပါတယ်အခုတော့ Conservative တရားသူကြီးတယောက်ကိုခန့်အပ်နိုင်ပြီဖြစ်လို့သမ္မတ Trump ကတော့သူ့ရဲ့နိုင်ငံရေးအောင်မြင်မှုကြီးတစ်ခုအဖြစ်ဂုဏ်ယူပြောဆိုနေပါတယ်ဒါပေမဲ့ဥပဒေအထက်မှာသမ္မတအပါအဝင်ဘယ်သူမှမရှိစေရဘူးလို့လွှတ်တော်ကြားနာပွဲတွေမှာ Mr. Gorsuch ကပြောကြားထားတာကြောင့်သူ့ရဲ့တရားရုံးအဆုံးအဖြတ်တွေကနိုင်ငံရေးအမြင်လွှမ်းမိုးမှုဘယ်လောက်ရှိသလဲဆိုတာစောင့်ကြည့်ရမယ်လို့နိုင်ငံရေးလေလာသူတွေကပြောနေကြပါတယ်ရှင်
။ဒါကတော့ American ပြည်ထောင်စုရဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးအစ်အကြောင်းမတ်စုမြတ်မွန်ပြောပြတော့တာဖြစ်ပါတယ်။အခုတော့ VOA ဝိုင်းတော်သားတွေရဲ့လက်ဆောင်တကြံအကျိုးတေးသင်းတစ်ပုဒ်နဲ့ဖြောပြပေးပါမယ်။နားဆင်ကြပါခင်ဗျာ။
kaiwami la jo suya tudiya pi sadu ma bong dao sha me tin na le man myo du dui atla song pi ni chin ni kaiwami la jo suya tudita pi sadu ma bong dao sha me tin na le man myo du dui atla song pi tin tin na lo su ba de ama ji do ye ဒီချင်းလို့သူပါစေညီမလေးတို့ရေချင်းချင်းလို့သူပါစေညီမလေးတို့ရေချင်းချင်းလို့သူပါစေညီမလေးတို့ရေအပြုံးနဲ့မပြတ်ပါဘူးစိတ်လဲရှိချင်းလောင်းတော်လေးပွဲကလေးလူလုံးမေးဒီလိုပဲမြဲတွေ့နေခါတွေဝပန်းပြေအတီးကောင်းနဲ့ကာပါခင်ရေ
ဆိုရောဇဝမ်းနဲ့ရန်အောင်တို့တင်ဆက်ထားတဲ့ရွှေဝါမီတည်တခြင်းကိုနားဆင်ကြရတာဖြစ်ပါတယ်။မကြာခင်ရောက်ရှိတော်မူတဲ့အတာတကြံကာလမှာပျော်ရွှင်ချမ်းမြေ့ပါစေ။အခုဆိုရင် VOE မြန်မာပိုင်းအစီအစဉ်ကဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာ။
VOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 3.2နဲ့40လိုမှနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို21 25နဲ့300နှစ်တူကနေထိုင်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ burmese.voanews.com
မင်္ဂလာနံနဲ့ခင်ဗျာအခုဆိုရင်မြန်မာစံတော်ကြီး6နိုင်ခွဲရှိပါပြီ ခုနားဆင်နေကြရတာတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ထုတ်လွှင့်ချက်ဒီပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 49တို့ပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလတ်မီတာ190 kHz 5905တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ရမယ့်အထက်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်ဒီအစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
တမ်းမ9450ကျော်ပေါ့တော့9450လောက်အဲ့လောက်ရှိတယ်ပေါ့တော့အဲ့ဒါဒီဟိုအဲ့ဒါဒီဘလို့တော့တော့ဘာလို့တော်စုံစစ်စည်းတဲ့အခါမှာဒါဒီက
တကယ်ပတ်စင်စီးပွားရေးကဏ္ဍမှာနားဆင်ကြမှာဖြစ်ပါတယ်အဲ့ဒါအပြင်သုဒ္ဓဆောင်ဝင်အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ကိုတင်ပြပေးပါမယ်ခင်ဗျာအရင်ဆုံးတင်ပြပေးချင်တာကတော့ frontiermyanmar.net online စာတော်မှာစောင်းပါရှင်စီသူအောင်မြင့်ရေးသားထားတဲ့စောင်းပါဖြစ်ပါတယ်တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့မြောက်ဖက်ချမ်းနယ်စပ်တစ်ချောင်းမှာဖြစ်ပွားခဲ့တဲ့ပြည်ပခန့်ကြီးတမိုင်းနဲ့ချီပြီးတော့ပါဝင်ပတ်သက်ခဲ့တယ်လို့တိုက်ပွဲတွေရက်စဲသွားအောင်အကူအညီပေးဖို့လည်းတာဝန်ရှိရဲဆိုပြီးတော့ရေးသားထားပါတယ်မလ၈ရက်နေ့တုန်းတရုတ်ကွန်မြူနစ်ပါတီရဲ့အာဘော်သတင်းစာဖြစ်တဲ့ The Global Times ရဲ့စောင်းပါတစ်ပုဒ်မှာ2014ခုနှစ်ကယူကရိန်းနိုင်ငံခရိုင်းမီးယားဒေသကိုရုရှားကဝင်ရောက်သိမ်းပိုက်တယ်လို့မျိုးမြန်မာနိုင်ငံရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရကိုးကန့်ဒေသမှာတရုတ်ကဝင်ရောက်ဆက်ဖက်မှာမဟုတ်ဘူးဆိုပြီးတော့ရေးသားခဲ့ပါတယ်။ဒီဆောင်မဟာ MNDAA လို့ခေါ်တဲ့ကိုးကန့်စစ်တပ်ကဒေသတွင်းလောက်ကန်မြို့ကိုဝင်ရောက်တိုက်ခိုက်စီးနင်းခဲ့ပြီးတော့မြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးနှစ်ရက်ကြာမှဖော်ပြလိုက်တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံမှာအဓိကကျတဲ့ယင်းနီးမြုပ်နှံသူဖြစ်နေပြီဖြစ်တယ်လို့ကုံတွယ်ဘက်နိုင်ငံလည်းဖြစ်နေပါပြီ။ဒီချိန်ထဲမှာပဲမြန်မာအစိုးရနဲ့အပြည့်ရလက်မှတ်ရေးထိုးထားသူတွေအပါအဝင်တိုင်းရင်းသားလက်နက်ကိုင်တွေနဲ့လည်းဆက်ဆံနေပြီးတော့တစ်တေကြောက်စိမ့်နေတဘာဝတရားစာတတွေကိုအဲ့ဒီနေမြေတွေကနေတင်သွင်းနေပါတယ်တရုတ်အနေနဲ့နှစ်နိုင်ငံနေဆက်ဒေသညင်းညမ်းပြီးတော့တည်ငြိမ်မှုရရှိဖို့လိုလားနေပါတယ်နှစ်နိုင်ငံနေဆက်ဒေသမှာလက်နက်ကိုင်ပြည်ပခန့်တွေအဆုံးသတ်စေရေးအတွက်လှုပ်ဆောင်ပေးဖို့ဆိုတာတရုတ်အတွက်ရှောင်လွှဲလို့မရတဲ့တာဝန်တရားဖြစ်တယ်လို့ရေးသားထားပါတယ်ဆက်လက်ပြီးတော့တင်ပြပေးချင်တာကတော့တရုတ်နိုင်ငံတို့ The Global Times စာဆောင်မှာဟူဝေဂျီယာရေးသားထားတဲ့ဆောင်းပါးပဲဖြစ်ပါတယ်တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့မှောင်ခိုလုပ်ငန်းတိုက်ဖျက်ရေးကိုအားပေးသင့်ပြီးတော့ဂေဟစီးပွားရေးဗေဒဆက်ဆံမှုကိုအထောက်အကူပေးသင့်တဲ့အကြောင်းရေးသားထားတာပါမြန်မာနိုင်ငံရဲ့အရေးပါတဲ့ထုတ်ကုန်တစ်မျိုးဖြစ်တဲ့ကြောက်စိမ့်ဈေးကွက်မှာမြန်မာကြောက်စိမ့်မိုင်းတွေကိုတဘာဝပတ်ဝန်းကျင်ထိခိုက်စေလောက်အောင်အတိုင်းအဆမရှိထုတ်လုပ်နေတဲ့မှောင်ခိုတင်ပို့နေတဲ့ဖြစ်ရမျိုးမဖြစ်စေအောင်တရုတ်နိုင်ငံကပါဝင်ဆောင်ရွက်တဲ့လို့ရေးသားထားပါတယ်မြန်မာနိုင်ငံရဲ့ကြောက်စိမ့်ထုတ်လုပ်မှုဟာ2014ခုနှစ်တနှစ်ထဲအတွင်းမှာ31ဘီလီယံဒေါ်လာတောင်ရှိခဲ့ပြီးတော့တန်ဘီရဲ့အတရင်ကုန်ထုတ်လုပ်မှုပမာဏရဲ့ထက်ဝက်နီးပါးရှိခဲ့တယ်လို့ဗြိတိန်နိုင်ငံအခြေစိုက်တဲ့ Global Witness အဖွဲ့ကြီးကထုတ်ပြန်ခဲ့ဘူးပါတယ်ဒါပေမဲ့တကယ်တမ်းမှာတော့ကြောက်စိမ့်ထုတ်လုပ်မှုအကျိုးများဟာနိုင်ငံအတွက်တိတ်ပြီးတော့အကျိုးမရှိခဲ့ပါဘူး။ဘာကြောင့်လဲဆိုတော့မှန်ကုန်လုပ်ငန်းတွေဝင်ငွေခဝါချမှုတွေအဂရီလိုက်စားမှုတွေနဲ့ရောထွေးနေလို့ဖြစ်တယ်လို့ထောက်ပြထားပါတယ်။ကြောက်စိမ့်အဓိကထွက်တဲ့တရုတ်မြန်မာနယ်စပ်တစ်လျှောက်မှာနှစ်နိုင်ငံစလုံးကကြောက်မှောင်ခုပပပြအောင်မကြိုးပမ်းခဲ့ကြဘူးလို့လည်းရေးသားထားပါတယ်။သမရဦးထင်ကျော်တရုတ်နိုင်ငံကိုရောက်ရှိနေစဉ်အတွင်းရှင်းဟွာသတင်းဌာနရဲ့ရေးသားဖော်ပြချက်ထဲမှာတရုတ်နိုင်ငံဟာမြန်မာနိုင်ငံနဲ့နှစ်နိုင်ငံနယ်စပ်အေဂျင့်တည်ငြိမ်မှုရှိအောင်မြန်မာအစိုးရနဲ့အတူဆောင်ရွက်သွားမယ်။ဒေသတွင်းကလက်နက်ကင်အဖွဲ့တွေရဲ့ဝင်ငွေရပ်ပေါက်ရလန်းဖြစ်တဲ့မြမကြောက်စိမ့်တရားမဝင်ကူတန်းရောင်းဝယ်နေတဲ့ကိစ္စကိုတိုက်ဖြတ်ချိန်မုံမယ်လို့ရေးသားထားပါတယ
်။မင်္ဂလာပါရှင်။အတာကူးတဲ့နှစ်သိကူးတဲ့အချိန်ကြာရောက်ပါတော့မယ်။ဒီနှစ်အတာတကြံမှာပြည်သူတွေနားယဉ်နေတဲ့တကြံတချင်းတွေခစ်ပေါ်မြူးကြွတဲ့တေးတံတွေနဲ့အတူမြမရိုးရာတန်ကြပ်တွေကိုလည်းကြားကြရမှာပါ။အုပ်စုလိုက်ပြေပြေပပဆင်နွှဲကြတဲ့တန်ကြပ်တွေဟာနိုင်ငံရေးစီးပွားရေးနဲ့လူမှုရေးရာအဖျားပြားကိုထိထိမိမိတယောထားတာတွေပါဝင်လာကြောင်းမလို့လူမှုရဲ့ခံစားချက်ကိုထင်ဟပ်စေတာကတော့အမှန်ပါပဲ။ဒါကြောင့်တိမ်ဝိနဲ့နဲ့လှတဲ့နိုင်ငံရေးတွေကိုခဏထားပြီးတော့တကြံအကျိုးဖြစ်နေဒီနှစ်တန်ကြပ်တွေမှာဘာတွေများထူးထူးခြားခြားဆက်ဆိုကြမလဲဆိုတာတွေကိုဒီတစ်ပတ်ပေါ့ပေါ့ပါပါဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။တော်ရရှင်တို့နေ့နေ့ပါဝင်ဆွေးနွေးမေးမြန်းနေကြရဲဆိုရင်တော့ email လိပ်စာ burmese@voanews.com ကိုဖြစ်စီ telephone number 1-232-382-555ကိုဖြစ်စီကြိုတင်ကြောင်းကြားဖတ်နိုင်ကြပါမယ
်ဒီကနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေည9:00မတိုင်ခင် VOA ကိုအချိန်မီဆက်သွယ်ရဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာအခုတော့ မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။မနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လတ်လတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ဒီကနေ့မင်းတင်ပြမယ် idiom အသုံးက
give a run for the money
ဖြစ်ပါတယ်။စာလုံးပေါင်းက give give ကပေးတာ a ကတခု run run ကပြေးတာ for for ကအကျွဲ the the money the money ကငွေဆိုတော့စကိုက်ထုံးရဲ့တိုက်ရိုက်ဒီပေကတော့ငွေအတွက်ပြေးပြရတာပေါ့ဒီအသုံးဆင်းတက်လာတာကတော့မြင်းပြိုင်ပွဲကလို့ဆိုပါတယ်ပြိုင်မြင်းတွေပေါ်လောင်းကြီးထိုးကြရင်အဲ့ဒီလောင်းသူတွေနေနဲ့ပတ်စံရင်ထားတဲ့မြင်းကိုအနိုင်ပြေးစေခြင်းရတာကတော့ဓမ္မတာပါမြမြလောင်ကြီးပြီးလေအဲ့ဒီမြင်းကိုစီးပြီးပြန်ရတဲ့ဂျော်ကီနေနဲ့အနိုင်ရရလေးအောင်ကိုမြင်းကိုပြန်ရဖို့ကတော့တာဝန်ကြီးလာပါပြီလေ EDM အသေးပဲကလည်းအလားတူပါပဲနေစဉ်ဘဝမှာတခုခုတွေ့ရှင်ပြန်ရတော့မင်းဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မနေ့ကျူးစားရတာကိုဆိုလိုတာဖြစ်ပါလေဒီသုံးနေပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ She's a very smart politician I think she can giveother politicians a run for the money
သူကတိတ်ကိုထက်မြက်တဲ့နိုင်ငံရေးသမားတူပါပဲသူနဲ့ရှင်ပြိုင်နိုင်ဖို့ကတခြားနိုင်ငံရေးသမားတွေနဲ့တိတ်ကိုစူးစမ်းကြရမှာဖြစ်ပါတယ်လို့ထိပေရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ She's a very smart politician I think she can give other politicians a run for the money
နေ့စဉ်ဘဝမှာတခုခုတွေ့ရှင်ပြိုင်ရတော့မင်းဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြိုင်ရမယ်ဆိုရင်မင်းရဲ့ကြိုးစားရတာကို EDM အသုံးရဘယ်လိုပြောမလဲ
Give a run for the money
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းရင်ကျင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်ဒေါ်လာတာစီစဉ်တင်ဆက်တဲ့ American EDM 3 English စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါတော့မယ်အရင်ဆုံးတော့စီးပွားရေးကဏ္ဍကိုကြားကြပါမယ်မကွေးတိုင်းဒေသကြီးအတွင်းမှာရှိတဲ့ရေနံလက်ရက်တွင်းတူးတူတွေထံကနေကောက်ယူရရှိခဲ့တဲ့ဗန္ဒန်ငွေ9ဘီလီယံကျော်နီးပါးကိုတာဝန်ရှိသူတွေကတိုင်းဒေသကြီးဖွံ့ဖြိုးရေးအတွက်အတုံးမကြီးပဲပျောက်ဆုံးနေတဲ့ကိစ္စကိုပြည်ထောင်စုအထူးစုံစမ်းစစ်ဆေးရေးအဖွဲ့ကနေစုံစမ်းစစ်ဆေးနေကြောင်းလက်ရှိမကွေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကပြောပါတယ်စုံစမ်းစစ်ဆေးမှုတွေအရထွက်ပေါ်လာတဲ့ရက်လက်ပေါ်မှာမူတည်ပြီးတော့အဲ့ဒီဗန္ဒန်ငွေတွေပြန်ပြီးတော့ရရှိအောင်လှုပ်ဆောင်သွားမယ်လို့လည်းဆိုပါတယ်ဒီကြောင်းမကွေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကိုဆက်သွယ်မေးမြန်းပြီးတော့အခုဒီဘက်ရဲ့စီးပွားရေးကဏ္ဍမှာကိုယ်စားဝန်ထမ်းကတင်ပြထားတာကိုနားဆင်ကြည့်ပါခင
်ဗျာ။လက်ရက်တွင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အရင်မကွေးတိုင်းဒေသကြီးအစိုးရလက်ထက်တုံးကငွေကြေးအလွဲတုံးသားလုပ်ခဲ့တာတွေရှိခဲ့တယ်ဆိုတာကြားပါတယ်ဆရာ။အဲ့ဒါဘလို့ဖြစ်နေတယ်ဆိုတာလေးကိုရှင်းပြလို့ရမလား။
ကျွန်တော်တို့ဒီအစိုးရအသိပြောင်းမဲ့ကြံတော့ကဒီရေနံနဲ့လက်ရက်တွေလုပ်ငန်းရှင်တွေကတည်ပြီးတော့မကွေးတဲ့ဖွံ့ဖြိုးရေးရမငွေထည့်တာတဲ့အဲပတ်သက်ဒီနှစ်နှစ်သမားရှစ်ဘီလီယံလောက်ပေါ့တာမောင်2800လောက်ပေါ့အဲ့ဒါဒီပြီးခဲ့တဲ့လူကြည့်ရတယ်တဲ့ဒီငွေတွေဘယောက်ဆုံးဆိုတာကိုသူကနေလဲမကွေးတဲ့အစိုးရလက်ခံကလက်မခံဘူးလားဆိုတာကိုဒါနဲ့ပတ်သက်ပြီးတော့ဒီသလိုတော်ကိုယ်စားလှယ်ဦးထွန်းထွန်းကဒီသလိုတော်မှာမေးတာပေါ့ပွင့်ပြလို့တော်ကိုယ်စားလှယ်မေးတယ်မေးတော့ကကျွန်တော်တို့ဒီနေ့ကနေပတ်သက်ပြီးတော့ဒီတော်သူအစိုးရလာပြီးမေးတယ်ပေါ့ဒီနေ့ကိုဖြေဖို့ဒီ Dubai Avilian ပြည်ရယ်ဆိုတော့ပြီးရတယ်ဒီပတ်သက်တွေကိုလက်ခံယူဆသလားယူမထားဘူးလားဘယ်ဘယ်ဘလို့မှတုံ့လုံးဆိုတာမေးတော့ကျွန်တော်ကပြန်ကြည့်လိုက်တယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တရားတစ်ချက်မှကြွေးယူဆတာမရှိပါဘူးဆိုတော့ဘာလို့စုံစမ်းမှုပြည်တော်သူအစိုးရကကျွန်တော်တို့ကိုညွှန်ကြားတယ်ပေါ့ညွှန်ကြားတော့တိုင်းဒေသကြီးအစိုးရရဲ့လုပ်ပိုင်ခွင့်ဩဇာအာဏာနဲ့ဒါဒီမဖြစ်နိုင်တော့ဘူးပြည်တော်သူအစိုးရကအကူအညီပေးမှသာလျှင်ဥဆောင်မှသာလျှင်ဒါဒီပေါ်ထုတ်နိုင်မှုအကြောင်းရှိပါတယ်ဆိုတင်ပြလိုက်တဲ့အခါပြည်တော်သူအစိုးရကအထူးစုံစမ်းစစ်ဆေးရေးအဖွဲ့ကိုစုံစမ်းစစ်ဆေးခိုင်းတယ်သူကစီခိုင်းတော့ဂါဒီမှာလဲလာတက်ဆိုင်ရကျွန်တော်တို့ဒီရဟလာဒီဂါးတို့နောက်စင်းစစ်တို့ဟလာနောက်တကဒီဝါတို့ပေါ်ဒီအခွန်တို့အခုလိုလိုက်ပြီးတော့စုံစမ်းနေတတ်တာပေါ့လေကျွန်တော်မှတ်မိကြတော့ကတော့ရေနံလေးရဲ့တွင်တူလုံလချင်းကြီးအဲ့ဒီကာလအတွင်းမှာထိုးခဲ့တဲ့ပမာဏစီသိမ်းပေါင်း20လောက်ရှိတယ်တဲ့ပေးပါပေါ့ပေးပါပေါ့သိမ်းပေါင်း20လောက်ရှိတယ်တဲ့ဆိုတော့အဲ20ကျော်ပေါ့လေဟလာအဲ့ဒါဒီနဲ့ပတ်သက်ပြီးတော့ဘလောက်ပေးရလို့ဆိုတော့ကိုစစ်စစ်လိုက်တဲ့ခါကျတော့ကသူ့ဘဝရေးဘီလီယံမကအူးခွန်တော့တမ45ဘီလီယံရှိတယ်တမ်းမ8450ကျော်ပေါ့နော်9450လောက်အလောက်ရှိတယ်ပေါ့တော့အဲ့ဒါလေးကိုဟဲ့လားဒီဘလို့တုံးတော့ဘာလို့တော်စုံစမ်းစစ်ဆေးတဲ့အခါမှာဒါတွေကတကယ်တရားဝင်တုံးသလား ဥပဒေစည်းမင်းကြီးကလည်းဒီတွန်းတလာမတော့ဘူးလားဆိုတာကိုပြည်တော်စုအစိုးရဒီရေးဦးစီးဌာနပြည်တော်စုရှိနေချက်ကိုတင်ပြထားတယ်ရှင်းစစ်နေတယ်နော်ရှင်းစစ်ပြီးတော့ကဒါရီဒီရှင်းမဲ့ကမဲ့၃ငါးလားဖြစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့မကွေးတိုင်းဒေသကြီးအစိုးရဖွဲ့နေနေရတော့မကွေးတိုင်းဒေသကြီးဖွံ့ဖြိုးရေးရမငွေဖြစ်တဲ့အတွက်ဒီရမငွေတွေကိုဟလာဥပ္ပယကဒီမှာမတရားတုံးနေဆိုဥပ္ပယကိုတောင်းရမယ်အဲ့ဒါဥနီရဲ့အဖွဲ့အစည်းကဒါကိုမတရားတွေ့ဆိုရင်ဥနီရဲ့အဖွဲ့အစည်းကိုကျွန်တော်တောင်းရမယ်အဲ့ဒါမျိုးဒီသားမှာရှိနေပါတယ
်ဆရာပြောတဲ့ဒီငွေကြေးပမာဏဟာဆရာဟိုလက်ရွတ်တွင်လောက်ကင်သူတွေထံကဟိုကောက်ယူထားတဲ့ငွေတော့ဟုတ်တယ်ဒါပေမဲ့မတရားကောက်ယူထားတာမဟုတ်ဘူးသူတို့ကြားတဲ့ငွေသူတို့သွေးရမသွင်းရမဲ့ငွေဆိုကြပါဘူးအဲ့ဒီငွေကိုသူတို့ကောက်ယူထားတာဟိုပြည်နယ်အစိုးရကပိုင်ဆိုင်တဲ့ငွေကိုပြည်နယ်အစိုးရဗန္ဓာငွေတွေဝင်မလာတဲ့ငွေအဲ့ဒီဟာကိုဆိုလိုချင်တာမဟုတ်လားဆရာ
အဲကျွန်တော်နားလဲသူတို့ပြောရမယ်သူတို့ရှိရင်တော့ကျွန်တော်တို့မကွေးတိုင်းကတည်ပြီးတော့နော်ဟိုရည်ရချက်ဖို့မရှိဘူးဆက်တဲ့ဆက်မရှိဘူးဒါကြောင့်မို့မုံရမှာသွားပြီးတော့ချက်ရတယ်အဲ့တော့မကွေးတိုင်းကတည်ပြီးတော့စကမ်းတိုင်းကိုကူးရဲကူးတဲ့ကိုတည်ယူပို့ဆောင်ဖို့နော် transfer pass တွေကိုနော်မျိုးစာခေါ်တာပေါ့မျိုးစာတွေကိုဒီရည်နဲ့တပေပါကို3000လုံးပေါက်တာအဲအဲ့ဒီ3000တပေပါကို3000တပေပါ3000စစ်ပေပါဆိုဆို3000ပေါ့အဲ့ဒါမျိုးတတ်မှတ်တဲ့နှုံးနဲ့ရည်နဲ့လည်းလုံဝန်းရှင်တွေကမကွေးတိုင်းဒေသကြီးခွန်ပြေးရံမုံငွေဆိုပြီးပေးထားတဲ့ဟာအဲ့ဒီငွေပမာဏပဲမတရားကောက်ခဲ့တာတော့မဟုတ်ဘူးမတရားကောက်ခဲ့တာတော့မဟုတ်ဘူးဒီတက်မှတ်တဲ့နှုတ်တိုင်းပဲကျွန်တော်ကောက်တာအပြင်မှာဝင်ကြီးကောက်တယ်ဝင်ကြီးရုပ်ကောက်တယ်ဝင်ကြီးမျိုးကောက်တယ်မကြီးဖွဲ့ကိုမွေးထားတဲ့ကောက်တယ်အဲ့ဒါတွေကတော့ဘလူးကောက်တယ်ဘသူဘလူးပေးတယ်ဆိုတော့ကျွန်တော်လည်းမသိဘူးပေါ့နော
်တရားရေးဌာနကကင်နေတယ်ဆိုတော့ဒီဥစ္စာဘယ်လောက်လောက်များကြာအောင်မလဲဆရာဟိုဆရာတို့ timeline များရှိပါသလားဘယ်လောက်အတွင်းမှာကျွန်တော်တို့ပြီးအောင်ဒီကိစ္စစုံစမ်းစစ်ဆေးမှုတွေပြီးအောင်လုပ်ပါမယ်ဆိုတဲ့အားမျိုးရထားတာမျိုးရှိလားဆရာ
အဲ့ဒါတော့ဒီတော်စုအစိုးရကဘလူးညွှန်ကြားချက်လောက်မှမသိဘူးကျွန်တော်ထင်တာတော့မကြင်ပါနဲ့အဲ့ဒီမြေကြက်ကြက်လာလိမ့်မယ်ရှင်လေတို့လူဒါတွေကဘလောက်ဘယ်မှာသုံးတယ်လဲဘာလဲညာလဲမမကန်စီးစစ်ပို့ဆိုတာတွေကတောက်ကြလာလိမ့်မယ်ရှင်လေမကြင်နဲ့လာမယ်ရှင်ပါလေနော်နေတဲ့ပတ်သက်မူလေးဒါတွေကျွန်တော်တို့နေရာတိုင်းမှာဟိုဟိုတချို့နေရာတွေဆိုလို့ရှိရင်ဥပမာတစ်ခုပြောရမယ်ဆိုလို့ရှိရင်ကျွန်တော်ဟွာပေါ့ကျွန်တော်မြို့နယ်တွေကဆင်လူဆိုတဲ့ရွာဆိုလို့ရှိရင်စီရုတ်တရားနယ်လေ36မိုင်ဝေးတယ်ဆလင်းနယ်လေ36မိုင်ဝေးတယ်ပွင့်မြို့နယ်လေ36မိုင်ဝေးတယ်ဒီနေရာမှာတို့ကဟွာတွဲပဲလေတဲ့အကြောင်းလေးလိုချင်တယ်ကြီးလက်စီပေးကလိုချင်တယ်နောက်တစ်ခါကျတော့လျှက်စစ်မီတယ်လိုချင်တယ်လူဝတ်ချက်တွေကနေရာတိုင်းမှာရှိနေတယ်ဆိုတော့ကဒီပတ်သက်တွေနဲ့ကလူဝတ်ချက်တွေကိုဖြည့်ဆည်းနိုင်မယ်ဆိုလို့ရှိရင်တော့ဒီလူလူတွေအများကြီးကြိုးရှိနေတာပေါ့ဘလို့များလေးလွင်ကုန်တော့အဲ့ဒါတွေကတော့အမှန်ဝန်နေစရာပဲဒါတွေဟိုကြီးရင်အဖြစ်ဘာကြောင့်ပြည်တော်သူနိုင်ငံတော်ကတကယ်ကိုဇောက်ထိုးမောက်ကုန်နဲ့ကိုယ်ထီအောင်ပုံပြမှုအနေဆုံးနိုင်ငံဘဝကိုရောက်နေရတယ်ဆိုတာကဒါအကောင်းဆုံးတက်တည်တစ်ခုပဲအဲ့ဒါပဲပြောချင်ပါတယ်နော
်ဒီငူချေးပမာဏဟာအရင်များတယ်ပေါ့နော်ဆိုတော့တကယ်လို့များဒါတွေကိုဟုတ်ဆရာတို့ဖော်ထုတ်ပြီးပြီးသိရှိပြီးပြီးဆိုရင်ဘလို့ပုံစံနဲ့ဟိုဆက်လက်ပြီးတော့ဆောင်ရွက်မှာလဲအေးဟိုဟာတရားဥပဒေရအရေးယူမှာလားဘလို့စီစဉ်စဉ်းစားထားပါလဲဆရာ
အဲ့ဒါကတော့လေကူပြည်တော်စုရှိနေကြုံရင်းကစုံစမ်းစစ်ဆေးပြီးတော့ပြည်တော်စုအစိုးရဘက်ကဘလို့ညွှန်ကြားချက်လာမယ်မသိဘူးဆရာအဲ့ညွှန်ကြားချက်အတိုင်းကျွန်တော်တို့ကကြည့်ပြီးတော့မှဆက်ပြီးတော့ဘလို့ဆောင်ရွက်မယ်ဆိုတာကိုဆုံးဖြတ်မှာပါကျွန်တော်တယောက်တည်းသဘောနဲ့လည်းဆုံးဖြတ်လို့မရဘူးမကွေးတိုင်းဒေသကြီးအစိုးရဘက်မှာကျွန်တော်ကက်ဘိနက်အစည်းအဝေးမှာတင်ပြီးတော့မှဘလို့ဆောင်ရွက်မယ်ဘလို့လုပ်တင်မယ်ဆိုတာကိုကျွန်တော်ဆုံးဖြတ်မှာပါဒါတူတယောက်ထဲရတော့ဒါတွေအကုန်လုံးလောက်လာတော့မဟုတ်တော့ဘူးအပွဲစည်းသူ့ဟာသူပတ်သက်တဲ့လူရှိမှာပေါ့နော
်အခုဟာဖြစ်သွားတာကအချိန်ကာလအဖြစ်ဘယ်လောက်လောက်ရှိသလဲဆရာဟိုသိရသလဲ
အဲကျွန်တော်ခမန်းကြီးကတော့ပြီးတဲ့ဆိုတော့တက်လို့ထင်နေကြ2010ရတယ်ပြီး2015ပေါ့ဆိုအဲ့ကာလလူရှိမှုများတယ်ပေါ့နော
်ဟိုတနည်းအားဖြင့်ရင်နံကျောင်းဘက်မှာသူတို့ရင်နံမြေအလုတ်သမားဟိုရင်နံမြေအလုတ်သမားများတမကဆိုပြီးတော့သူတို့ဖွဲ့လိုက်ကြတယ်ဆရာဟိုရင်နံမြေအလုတ်သမားတွေရဲ့အခြေအနေတွေသူတို့ကရှင်းပြတယ်ပေါ့နော်သူတို့အခက်အခဲတွေရှိတယ်ဆိုတာရှင်းပြတော့မကွေးတိုင်းကလည်းကျွန်တော်တို့မြန်မာနိုင်ငံရဲ့ရင်နံမြေအကြီးဆုံးရင်နံမြေကြီးရှိနေတော့ဆရာအဲ့ဒီမှာရင်နံမြေအလုတ်သမားတွေရဲ့အခြေအနေကရောဆရာအခုဒီတိုင်းဆိုရင်လက်ရက်တင်းသမားတွေကသူတို့ပတ်စံတွေကိုမတရားသိမ်းကောက်ခံထားရသလားသူတို့ဘက်ကဘယ်လိုမျိုးပုံစံနဲ့များဒီဟိုဟာပေါ့ပြုမှုဆက်ဆံခံခဲ့ရတာပါလဲဆရာ
အဲ့ဒါတော့ကျွန်တော်ကြည့်ကြတော့ကျွန်တော်မဝေဖန်လို့ဘူးဗျကျွန်တော်တို့ကတော့တတ်နိုင်နေများတော့ဒီအဲရင်းနှီးလက်ရက်တွင်လုပ်ငန်းမှာပါဝင်ပတ်သက်တဲ့လူတွေတာဝန်ကြီးအစီအပြေအောင်တော့တတ်နိုင်နေများကြီးတော့ကျွန်တော်တို့ကစူးစမ်းပြီးတော့ပေးနေတာပဲဥပမာဖြင့်ပြောရမယ်ဆိုလို့ရှိရင်ပေတစ်ဆောင်အထိပဲကျွန်တော်တို့ကပြည်တော်စုအစိုးရအနေနဲ့တက်မှတ်ထားတဲ့လူကြောင့်သူတို့ကိုပေတစ်ဆောင်အထိပဲတူးဝင်ပေးထားတယ်ဆိုတော့လည်းပေတစ်ဆောင်အထိအောင်တူးဝင်ပေးဖို့ဆိုတော့ကျွန်တော်ကတတ်နိုင်နေများပြည်တော်စုအစိုးရမှာလွှတ်တော်ကိုယ်စားလှယ်ဟောတတ်နိုင်နေမှာကျွန်တော်တို့ကလော်ဘီလုပ်ပါတယ်နော်နောက်တစ်ခါဒီဒီနောက်ကြောင့်ရင်းနှီးမြေလိုကိစ္စမျိုးတွေနဲ့ပတ်သက်ပြီးတော့ပြောရရင်အဲ့ဒီမှာလည်းပဲဟိုစာဝန်ကြီးချက်တဲ့အတွက်ကြောင့်လက်ရတဲ့လုပ်ငန်းတွေလုပ်မယ်ဆိုလို့ရှိရင်ဒီနည်းပညာအရာကိုသူတို့ကဆက်မှုလက်မှုလည်းကြောင်းကျင်ရတော့နည်းပညာအရာလည်းသူတို့မှလုပ်နိုင်စွာရှိတယ်။ဒီနေ့လက်ရတဲ့လုပ်ငန်းတွေကိုရင်းနှီးကြောင်းမျိုးတွေမှာလုပ်ပြရစီဒီနေရာဒီနေရာတွေလုပ်ပြရစီဆိုပြီးတော့ကျွန်တော်တို့ကတင်ပြတာတည်းရှိတယ်။သို့တော့စီမင်းစည်းကမ်းဥပဒေအရကရင်းနှီးမြေမှာပြည်တော်သူအစိုးရကနိုင်ငံတော်အစိုးရကဒီနေရာဒီရင်းနှီးမြေဖြစ်တယ်လို့သတ်မှတ်ထားလို့ရှိရင်အဲ့ဒီဧရိယာမှာတော့လက်ရတဲ့သူတို့မရဘူး။ ရင်းနှီးကြောင်းမှာတော့လက်ရည်တူးချင်းတဲ့ area တွေကြီးရင်းနှီးမြေကြီးတွေဖြစ်နေတယ်အဲ့ဒါတော့ကျွန်တော်ခွင့်ပြုလို့မရဘူးအစားဝင်ရေးချက်တဲကြတော့မှန်တယ်သူတို့စီမံစည်းကမ်းအရာခွင့်ပြုပေးနိုင်တဲ့အနေအထားမရှိဘူးဟုတ်က
ြဒါကတော့ကုဇော်ဝင်းလှိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ကြရတာပါအခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုဒ္ဒဆုံလင်းအမေရိကန်တခွင်အစည်းအဝေးကိုနားဆင်ကြရအောင်ပါကုအောင်အောင်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ကောင်းစားလဲတုံးကြမလို့လေးလူညဉ့်ညမ်းမှုနဲ့ထိရိုက်ပျက်စီးမှာကိုလည်းထက်စဉ်းစားကြမလို့ပဲကိုမောင်းကျင်တဲ့ကားကိုစိတ်ကြိတ်မောင်းကျင်တဲ့အတွေ့အကြုံကိုလိုချင်နေဆိုရင်တော့ကွန်ပျူတာနဲ့ချိတ်ဆက်ထားပြီးတကယ်ကားမောင်းနေတဲ့အတွေ့အကြုံကိုပေးတဲ့ဆီမူလေတာနဲ့စမ်းသပ်မောင်းနှင်ကြည့်လို့ရပါတယ်ဒါပေမဲ့လည်းဝယ်ယူသုံးဆွဲသူတွေကတော့လျှက်စစ်တမမဟုတ်စွမ်းအင်နှမျိုးသုံး hybrid ကားတွေကိုပဲပိုးပြီးတော့စိတ်ဝင်စားနေကြပါတယ်ဘက်ထရီနဲ့မောင်းနေတဲ့ Chevy Volt ကားကိုဈေးကွက်မှာအောင်မြင်မြင်နဲ့ရောင်းချနိုင်ခဲ့ပြီးမှတော့ GM မော်တော်ကားကုမ္ပဏီကြီးကနေပိုးပြီးတော့ဈေးနှုန်းသက်သာတင်ခဲ့တဲ့ Volt EV လျှက်စစ်ကားကိုစတင်မိတ်ဆက်ပေးပါတယ်ဒီကားငယ်လေးတွေမှာအားသာချက်နှမျိုးရှိတယ်လို့Chevrolet ပြန်ကြားရေးမန်နေဂျာ Joe Lamarreglia ကပြောပါတယ
် 238 miles on a single charge
ခါအားသင့်ထားရင်238မိုင်မောင်းလို့ရပြီးတော့ဈေးနှုန်းက $38,495 ဒေါ်လာကနေစပါတယ်အခွန်တော့မပါသေးပါဘူးဆိုတော့မိုင်များများမောင်းလို့ရတဲ့ကားမျိုးကိုဈေးချိုချိုနဲ့ရနိုင်တာပေါ့ဗျာ
လာမယ့်စက်တင်ဘာလမှာ Bo EV ကားမျိုးစသစ်ကို American ပြည်အောင်စုတဝန်းစတင်ရောင်းချမှာဖြစ်ပြီးဥရောပမှာတော့ Opel Ampera E နာမည်နဲ့ရောင်းချတော့မှာပါအလိုအလျောက်မောင်းနှင်မဲ့မော်တော်ကားတွေထုတ်လုပ်ရောင်းချနိုင်တဲ့အဆင့်အထိရောက်အောင်ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့တယောက်နဲ့တယောက်အပြန်အလှန်ကားဆက်တူစီးဖို့ဝန်ဆောင်မှုပေးတဲ့ Lyft ကုမ္ပဏီနဲ့ပူးတွဲပြီးတော့ Bo EV ကားတွေကိုနည်းပညာသစ်တွေနဲ့ထုတ်လုပ်သွားမှာဖြစ်ကြောင်း Chevrolet ကားကုမ္ပဏီကပြောပါတယ်Ford Motor Car Company ကလည်းအမေရိကန်ကြီးရဲ့တဲကြီးကြိုက်အဖြစ်ကာလကြာရှည်စွာဆက်လက်ရည်တည်နေပြီးနောက်ဆုံးထုတ်လုပ်ထားတဲ့ Ford Mustang ကဆိုရင်လေလောင်စာဆီချွေတာတဲ့အနေနဲ့ 1.3 လီတာအင်ဂျင်သာအသုံးပြုတယ်လို့မြင်းကောင်ကြီးအားကလည်း310အထိရှိပါတယ်မြို့ရင်းမှာဆိုရင်တော့10လီတာလောက်နဲ့ကီလိုမီတာ100လောက်အထိမောင်းနိုင်မှာပါလမ်းကြမ်းမှာသုံးနိုင်တဲ့ SUV ကားမျိုးစားတွေကိုစိုက်နှစ်တက်သူတွေအတွက်တော့ Chrysler Fiat ကနေJeep Compass ကားမျိုးစားကိုပုံစံပြောင်းထုတ်လုပ်ထားပြီးနှင်းသေးပြင်နဲ့ကြောက်တုံးတွေပေါ်မှာအထူးရွေးချယ်မောင်းနှင်နိုင်အောင်ပြုလုပ်ထားပါတယ်။ကျန်းကျင်ဆေးကတော့2000လောက်ကနေစတာပါ။ Toyota ကားကုမ္ပဏီကလည်းအမေရိကမှာမိသားစုတွေအထူးကြိုက်နှစ်တက်တဲ့ Camry 2018ခုနှစ် model တစ်ကိုပြသခဲ့ပါတယ်။လူငယ်တွေကလည်းဆွဲဆောင်ဖို့အတွက်အခုထုတ်လုပ်တဲ့နောက်ဆုံးကားကိုပုံစံပိုင်းမှာရောမောင်းနှင်မှုပိုင်းမှာပါပိုကောင်းအောင်လုပ်ထားတယ်လို့ Toyota ပြောခွင့်ရအမန်တာမက်ခွိုင်းကပြောပါတယ်
We've lowered the center of gravity. We've widened the stance.
ကားကိုယ်တွေကိုနှိပ်ပြီးအတွင်းပိုင်းလဲကျအောင်လှုပ်ထားပါတယ်။နောက်ဘက်မှာလည်းအဆင့်မြင့် suspension တုံးထားတာကြောင့်ပိုငြိမ်ပြီးဆက်ပိုင်းဆန်ရတုတ်ပြင်မှုအားကောင်းလာတယ်လို့ဒါဟာအားလုံးအနေနဲ့လုံးဝလည်းမျှော်လင့်မထားတဲ့ပုံစံပါ
။ Washington ကားပြပွဲကိုတွားရောက်ကြည့်ရှုခဲ့တဲ့ကိုချမ်းမြောင်ကတော့သူတွေ့ကြုံခဲ့သမျှတွေကိုအခုလိုပြောပြပါရစေ
။ဒီ Washington ကြီးအရရှိုးမှာကား company တွေကကြားတာမဟုတ်ခဲ့တဲ့ဒါဒီအနာပွဲစားတွေကပြတာတယ်ဆိုတော့များသောဖြင့်ကားတွေကဇူယိုလူတွေစီးဖို့ကားတွေပေါ့နော်ကွန်ဆူမာကားတွေတွေ့ရတာများတယ်ကားကုမ္ပဏီကတော့အကုန်လာတယ်စကန်ရှိမယ်ဥစား SUV ရှိမယ်ဥစားကြံကားလိုမျိုးဥစားရှိမယ
်အဲ့ဒီကားရဲ့ဈေးနှုန်းကရောဘယ်လောက်ရှိလဲ
5000ကနေပြီးတော့အဲ့ဒီဒေါ်လာ5000လောက်ကြီးပေါ့
ဒေါ်လာ1000ခွဲလောက်တန်ကားတွေကဘယ်လိုကားမျိုးတွေကိုရနိုင်လဲ
ပြောရမယ်ဆိုဒီနိုင်ငံမှာရှိတာ Honda Fit ပေါ့နော်ခြားနိုင်ငံမှာ Honda Jazz လို့ခေါ်တာအဲ့လိုမျိုးတွေရှိမယ် Toyota ထုတ်ရှိတဲ့ Scion ပေါ့နော် RA လို့ပါတော့အဲ့လိုမျိုးရှိမယ်နောက်ပြီးတော့ကားအသေးလေးတွေရှိမှာပေါ့ Economy ကားတွေအဲ့ဒါတွေကြတော့ဈေးအသက်သာဆုံးဒါပေမဲ့ AT ဥစား Luxury ကားတွေရောရှိမယ် Jaguar တို့ Lexus တို့ပါလို့အဲ့ဒါဆိုရင်တော့ဥစားဒေါ်လာ5,600ပေါ့
အဲ့လိုကားတွေအကုန်လုံးကဓာတ်ဆီနဲ့မောင်းတဲ့ကားတွေပဲလား
အများကြီးဒီနေ့ဥစားစတွေ့ရတာကကားကုမ္ပဏီတွေသူတို့ယူယိုကားကိုဥစား gas mode နဲ့ hybrid ဥစားတွေစထုတ်လုပ်တယ်။နောက်ပြီးလို့ရှင်တချို့ company Toyota ဆိုလို့ရှင်သူတို့မှရှိတဲ့ hybrid Prius သူတို့မှရှိပြီးသားဒါပေမဲ့ဒီနှစ်မှာတွေ့ရတာ Prius Prime ဆိုတာသူက hybrid battery ပို့ကြည့်လာတယ်။ဆိုတော့ဥစား plug-in hybrid လို့ခေါ်တာ။ gas engine လည်းပါတယ်ဥစား electronic engine လည်းပါတယ်။အဲ့ဒါကို electronic engine ကို plug ထိုးပြီးတော့ဥစား charge လုပ်ရတာပေါ့နော်။
တို့ဒါထုတ်တယ် Prius ဆိုလို့ရှိရင်သူကဟိုကားဘက်ထရီနဲ့လည်းမောင်းနေ တက်စီနဲ့လည်းမောင်းနေပေါ့နော်ဒါပေမဲ့လည်းဒီဟိုဘက်ထရီကိုအလျော်လျောက်အပြန့်သွင်းတာကတော့ဒါကားမောင်းတဲ့အချိန်မှာသွင်းတာပေါ့ကားရက်နေတဲ့အချိန်မှာလည်းပဲဒါလျှက်စစ်ကိုတီးတန့်ဟိုသွင်းလို့ရတဲ့စနစ်မျိုးပေါ့နော
်အဲ့ဒါပြောရမယ်ဆိုရင် तू ကလောကလျှက်စစ်ကားတော့မကောဘူးပထမ2 year hybrid က तू က gas engine ကိုပို့ပြီးဦးစားပေးပြီးတော့သူ့ရဲ့ electronic engine ကကူညီတာပေါ့နော် gas engine ကိုဟိုကမောင်းနေရင်လည်းအဲ့ဟိုက electronic engine ကို charge လုပ်သွားတာ breaking တွေဘာတွေမှာဆိုလို့ရှိရင်အခုကြတော့ previous prime ကြတော့ तू က engine သူ့ရဲ့ electronic engine နဲ့ဟို gas engine နဲ့ကတက်တက်ဖြစ်သွားပြီးတော့အဲ့ electronic engine ကိုကိုကြိုက်တဲ့အချိန်မှာ charge လုပ်လို့ရတယ်။ဆိုတာကားရထားပြီးတော့ engine plug ပေါက်နဲ့ထုတ်ပြီးတော့ charge လုပ်ရတယ်။နောက်ပြီးလို့ရှိရင် तू မှာ feature တစ်ခုရှိတာ electronic engine ကိုပဲဟိုကတုံးပြီးတော့မောင်းလို့ရတယ် gas engine မတုံးဘဲနဲ့။အဲ့ဒါဆိုအနည်းဆုံး25မိုင်လောက်အဲ့ electronic engine နဲ့ကမောင်းလို့ရတယ်။အမေအဲ့ဒါပို့ပြီးတော့မာပူများနေတယ်ဆိုရှင် gas engine နဲ့ပေါင်းလို့ပို့ပြီးတော့ဝေးဝေးသွားနိုင်တယ်
ဆိုတော့တိုးတာထုတ်ထားတဲ့ဒီ battery အားသုံးပေါ့နော် hybrid car အသေးလေးတွေဆိုလို့ရှိရင်ဟို mile 50ပတ်ဝန်းကျင်လောက်အခုမောင်းလို့ရနေတယ်ဆိုတော့အခုဒီနောက်ဆုံးထွက်တဲ့ car model တွေကြတော့ mile ဘယ်လောက်လောက်ပေးထားလဲနှစ်မျိုးပေါင်းသုံးရင်ပေါ့
သူတတ်မှတ်ထားတဲ့ EPA တတ်မှတ်ထားတာတော့သူနံပါတ်ကတော့တစ်မျိုးပေါ့နော် EMPG လို့ခေါ်တယ် electronic ဥစ္စာမှာဆိုကြဝင်အဲ့ဒါဆိုရင်တချို့က60 90အလားလောက်နဲ့တွေ့ရမယ
်ဟိုလျှက်စစ်ကားတွေရောတွေ့ရလား
လျှက်စစ်ကားတွေတော့တွေ့ရတယ်ဒါမဲ့concept နဲ့ဥစားပြထားတာများတယ် full electric တွေပါတယ်တော့တိတ်မတွေ့ရဘူးဘာဖြစ်လို့လဲဆိုတော့ဒီကားပွဲမှာ Tesla မလာဘူး Tesla အားလုံးသိတဲ့အတိုင်းပဲသူက full electric car ပေါ့နော်ဒါပေမဲ့ဒီ show ပွဲကို Tesla မလာဘူးဒါမဲ့တခုတွေ့ရတာ Chevy Volt တွေ့ရတယ် Chevrolet company ကထုတ်တဲ့ Chevy Volt ဆိုတာ तू ကfull electric car တဲ့ဒါပေမဲ့သူ့မှာ engine တိတ်တိတ်လေးပါတယ
်ကိုချမ်းမြောင်ရောကားတွေတွားကြည့်ခဲ့ရတော့ဘလို့ကားမျိုးတွေကိုကိုစိတ်ထဲမှာသဘောအကျဆုံးဖြစ်ခဲ့လဲ
ကျွန်တော်ကြိုက်တာတော့အဲ့ဒီ hybrid တွေပါတယ်ကျွန်တော်ကြိုက်တယ်တူရာထုတ်ရဒါမဲ့ဟိုပြောရမယ်ဆိုကိုပိုင်ကြိုက်တယ်ဆိုရင်ဥစ္စာ Honda Civic ကိုကြိုက်တယ
်အော်သူက Honda Civic ကဒါ hybrid လားဒါမှမဟုတ်ရင်ဇီးနှုံးကြောင့်သူကိုကြိုက်တာလား
အာစစ်ဗေကဇင်းလုံးကြောင့်လဲကြိုက်တယ်သူက hybrid မဟုတ်ပြင်မဲ့လဲ gas engine ဖြစ်နေပြင်မဲ့သူကဥစား mileage ကတကားလင်းကိုဥစား30ဆိုလောက်ရမယ် highway မှာဆိုရင်40နီးပါလောက်ရမယ်ဆိုတော့ mileage တော်တော်ကောင်းတယ
်ဒီ Dacia ရော3နဲ့ hybrid ကားမျိုးစားတွေကိုပူကြိုက်လားဒါမှမဟုတ်လို့ရှင် Dacia ကြီးပဲ3လို့ရတဲ့ကားမျိုးတွေကိုပူကြိုက်လား
တော့ပြောရမယ်ဆိုရှင်တော့အဲ့ဒီ hybrid ကိုပူကြိုက်တယ် electronic နဲ့ဟုတ် gas engine နဲ့ပေါင်းထားတာပို့ကြတယ်ဆိုနှစ်ခုရတာပေါ့နော်ဒါပေမဲ့များသောအားဖြင့်အဲ့ဒီအဲ့လိုမျိုးပေါင်းထားတဲ့ကားတွေတော့ဒီသိပ်ပြီးတော့ဥသာသိပ်မလာဘူးသိပ်ပြီးတော့ excitement မရှိဘူးပေါ့နော်သူတို့ကပြန်ရတယ်မတူဆိုတော့ဒါကြီးသိပ်ပြီးတော့ဟိုသာသိပ်လို့မရှိဘူးပေါ့နော်ဒါပေမဲ့နောင်မာတဲ့အဲ့ဒီကားတွေပို့ပြီးတော့အဲ့လိုပြန်ရတဲ့သူတော်ဆုံးပဲဖတ်ပုံနဲ့လို့
အားတော့ကူအောင်စီစဉ်တင်ဆက်တဲ့တူတာဆုံးနဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOE အမေရိကန်တန်ကဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
။ Syria သမ္မတ Bashar al-Assad ကဧပြီ4ရက်နေ့မှာမြောက်ပိုင်းခန်ရှီဟုံးမြို့ကလေးကသူ့နိုင်ငံသားတွေကိုဓာတ်ရုလက်နက်တွေနဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်နှစ်ရက်အကြာမှာပဲ American ပြည်ထောင်စုကဓာတ်ရုလက်နက်တွေတုံးခဲ့တဲ့ El Shehad လေတပ်အခြေစိုက်စခန်းကိုပစ်ခတ်ခဲ့ပါတယ်။သမ္မတ Donald Trump နဲ့အမိန့်နဲ့ဒီလေတပ်အခြေစိုက်စခန်းကလေရင်တွေ၊စီတိုလောင်ကန်တွေ၊လေကြောင်းကာကွယ်ရေးစနစ်တွေနဲ့လက်နက်တွေကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တဲ့ Tomahawk ပဲ့ထင်းတပ်ဒုံးကြီးတွေကိုမြေထဲပင်လယ်အရှေ့ပိုင်းမှာရှိတဲ့အမေရိကန်ရေတပ်သင်္ဘောတွေကနေပစ်ခတ်ခဲ့တာဖြစ်ပါတယ်။အဆိုင်အစိတ်တန်းတွေနဲ့တိုက်ခတ်မှုကြောင့်ခန်းရှီဟုံးမြို့မှာအမျိုးသားအမျိုးသမီးနဲ့ကလေးငယ်အတော်များများသေဆုံးခဲ့ရတာပါ။ဒီအတွက်အမေရိကန်ပြည်ထောင်စုကလက်တုံပြန်တိုက်ခိုက်မယ်အကြောင်းသမ္မတထရန့်ကကြေညာရမှာဒီတိုက်ခိုက်မှုဟာလူအများအပြားကိုရရဆက်ဆက်နဲ့တဖြည်းဖြည်းချင်းသေစေခဲ့တာဖြစ်ပြီးတိုက်ချစ်စရာကောင်းတဲ့ကလေးလေးတွေကအစလူမဆန်တဲ့တိုက်ခိုက်မှုနဲ့ရရဆက်ဆက်အသက်ခံခဲ့ရတာမို့ဒီလိုကြောက်စရာအဖြစ်မျိုးဖယားသခင်ရဲ့ဘယ်ရင်သွေးမှမခံစားတင်ဘူးလို့ပြောကြခဲ့တာပါ။တိတ်ကိုအရေးပါတဲ့နိုင်ငံလုံခြုံရေးကိုကာကွယ်ဖို့နဲ့ဓာတ်ရုလက်နဲ့တုံးဆွဲမှုနဲ့ပြန့်နှံ့မှုတွေတားဆီးဖို့အတွက် American ပြည်ထောင်စုကအခုလိုတုံ့ပြန်ရတာဖြစ်ကြောင်းသမ္မတ Trump ကပြောပါတယ်။ဒ ဒါအပြင်ရင်းချတဲ့လူမှုတိုင်းဝန်းရှိတဲ့နိုင်ငံအလုံးအနေနဲ့ဆီးရီးယားမှာသွေးမြေကျအသက်ဖြတ်ခံနေရတာတွေနဲ့အကြမ်းဖက်မှုမျိုးစုံအဆုံးသတ်စေဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့လက်တွဲပြီးဆောင်ရွက်ကြဖို့လည်းတိုက်တွန်းလိုက်ပါတယ်။ဆီးရီးယားနိုင်ငံက2013ခုနှစ်မှာပဲရုရှားစစ်ရဲ့အကြီးကျယ်မှုအောက်မှာဓာတ်ရုလက်နက်အလုံးကိုဆန့်လွတ်ဖို့အတွက်သဘောတူကြတာဖြစ်ပြီးရုရှားကလည်းဆီးရီးယားမှာဓာတ်ရုလက်နက်တွေမရှိအောင်ကြီးကြပ်သူအနေနဲ့တာဝန်ယူမယ်လို့ဗတိပေးခဲ့ကြောင်းလည်းနိုင်ငံချိုင်းဝန်ကြီး Rex Tillerson ကသတင်းတောက်တွေကိုပြောပါတယ်။အခုတော့ရုရှားဟာသူ့ပေးထားတဲ့ဂရီတိုင်းလုပ်ဖို့အတွက်ပြက်ကွက်ခဲ့တယ်ဆိုတာထင်ရှားတယ်လို့လည်းပြောပါတယ်။အစိုက်ကဓာတ်ရုလက်နက်ထပ်တလဲလဲတုံးခဲ့တာကိုနိုင်ငံတကာအတိုင်းဝိုင်းကတုံ့ပြန်ဖို့အတွက်ပြက်ကွက်မယ်ဆိုရင်အခုလိုတုံးတာကိုပုံမှန်အဖြစ်နဲ့ခွင့်ပြုတဲ့သဘောတက်ရောက်သွားမယ်လို့ဝန်ကြီးတယ်လဆန်ကအလေးအနက်ပြောပါတယ်။ဒါကြောင့်ဓာတ်ရုလက်နက်ကိုဆက်ပြီးတုံးတာဟာနိုင်ငံတကာစံကိုချိုးဖောက်တာဖြစ်ကြောင်းနိုင်ငံတကာအတိုင်းဝိုင်းကလည်းပြက်ပြက်သားသားပြတာတဲ့အနေနဲ့တစုံတရာအရေးယူဖို့ရာတိတ်ကိုအရေးကြီးပါတယ်လို့လည်းပြောပါတယ်။ဆီးရီးယားနိုင်ငံမှာလက်ရှိဗယံပဒအခြေအနေတွေကြားမှာဓာတ်ရုလက်နက်တွေပါရှိနေတာကလည်းနောက်ချင်းချောက်မှုတစ်ခုဖြစ်နေပြီးအကြမ်းဖက်သမားတွေလက်ထဲဒီလက်နက်တွေရောက်သွားနိုင်တယ်လို့လည်းဝန်ကြီးတယ်လဆန်ကသတိပေးပါတယ်။အခုလိုအရေးယူဖို့အတွက်လှုပ်ဆောင်ရတဲ့အကြောင်းချက်အများအပြားရှိနေတာဖြစ်ပြီးအခုလိုလှုပ်ဆောင်ဖို့အတွက်ဥရောပနဲ့ရှေ့လေပိုင်းဒေတာရင်းကမဟာမိတ်တွေကတောင်းဆောင်ဖြတ်ဖြတ်ထောက်ခံခဲ့ကြတယ်လို့သတိကြီးကြီးထားပြီးကျွန်တော်တို့ရဲ့နိုင်ငံတကာမဟာမိတ်တွေနဲ့ပူးပေါင်းလှုပ်ဆောင်ခဲ့တာပါလို့လည်းဝန်ကြီးတယ်လဆန်ကပြောကြားခဲ့ပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။သူရဆင်ကအခုနားဆင်ခဲ့ရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VO ရဲ့အားပေါ်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးလို့ရတယ်ခင်ဗျာ။ VO မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာပါ။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
ဆီးရီးယားသမ္မတဘာရှာအယ်အာဆတ်အနေနဲ့အကြာကြီးဆက်ပြီးတော့တိုင်းပြည်အာဏာကိုယူထားလို့မရတော့ဘူးလို့အင်ဂျီရောကပြပြတတပြောကြားခဲ့ပါတယ်။အာဆတ်တုတ်ချုပ်နေတဲ့၍ဒီငင်အေဂျင့်နဲ့ဆီးရီးယားနိုင်ငံကိုမျှော်မှန်းချီးလို့ရမှာမဟုတ်ဘူးလို့အင်ဂျီရောပြောခွင့်ရသူရှွန်စပိုက်ဆာကသတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ။အမေရိကန်ရဲ့အဓိကဦးစားပေးက IS စစ်သွေးကြွတွေကိုအောင်နိုင်ဖို့ဖြစ်ပြီးတော့ IS တွေကိုချေမှုန်းနိုင်ပြီဆိုရင်တော့ခေါင်းဆောင်အပြောင်းလဲဖြစ်မဲ့အခြေအနေကိုဖန်တီးပေးရမှာဖြစ်တယ်လို့တင်းလာနေကသတင်းစာရှင်းလင်းပွဲမှာ Mr. Spicer ကပြောကြားသွားပါတယ်။အမေရိကန်အနေနဲ့ကမ္ဘာတစ်ဝှမ်းကအရှက်သားပြည်သူတွေကိုအကာအကွယ်ပေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကလည်းပြောကြားခဲ့ပါတယ်။အီတလီနိုင်ငံမှာကျင်းပနေတဲ့ G7 ဆက်မှုအင်အားကြီးနိုင်ငံများ9နိုင်ငံရဲ့နိုင်ငံသားရဲ့ဝန်ကြီးတွေစီဝေးပွဲမှာ Mr. Tillerson ကအခုအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ကျရင်တော့ Syria အရေးဆွေးနွေးပွဲအတွက်သူဟာဒီရုရှားနိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်ရဲ့133ရောက်မြောက်တရားသူကြီးအဖြစ် Neil Gorsuch တင်လာနေကကျန်းသစ်စာချိန်ဆိုခဲ့ပါတယ်အင်ဂျီရောနင်းစီချမ်းမြက်ခင်းမြစ်မှာပြုလုပ်တဲ့ကျန်းချိန်ပွဲမှာတရားသူကြီးတေဂေါဆက်ကအမေရိကန်ရဲ့ဖွဲ့စည်းပုံနဲ့ဥပဒေတွေကိုအတတ်နိုင်ဆုံးသစ္စာရှိရှိစောင့်ထိန်ကာကွယ်သွားမယ်လို့ကတိပြုခဲ့ပါတယ်ကမ္ဘာတစ်ဝှမ်းကမိန်ကလေးငယ်တွေပညာသင်ကြားနိုင်ရေးကိုအဓိကဆောင်ရွက်မဲ့ကုလသမဂ္ဂရဲ့ငြိမ်းချမ်းရေးတန်တမာအဖြစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်မာလာလာယူဆက်ဇာယီကိုရွေးချယ်လိုက်ပါတယ်မာလာလာဟာသူရဲကောင်းတယောက်ဖြစ်ယုံမကမိန်ကလေးတွေပညာတက်မြောက်ရေးအတွက်မဆုံးမနစ်ကြိုးစားသူစိတ်ကောင်းစေတနာရှိသူဖြစ်တယ်လို့အသက်19နှစ်ပဲရှိသေးတဲ့မာလာလာကိုကုလသမဂ္ဂငြိမ်းချမ်းရေးတန်တမာခန့်အပ်ပွဲမှာအတွေ့အမှုချုပ်အန်တိုနီယိုဂူတဲရက်စ်ကချီးကျူးပြောကြားခဲ့ပါတယ်ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းကြေညာချက်ကိုမတ်စုမြတ်မွန်ကြေညာတော့တာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လို့ရမှုကကုဇော်ဝင်းလန်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒေရယ်စမစ်ဖြစ်ပါတယ်။ VOU နားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။နိုင်ငံတကာကတော်တာရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆက်မှုပြပ
This program has come to you from the Voice of America, Washington.